ရန်ကုန်မြို့မှာတော့ဒီကနေ့ဆန္ဒပြပွဲကိုစစ်တပ်ကနေအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြလူငယ်6ဦးထပ်မင်းအဖမ်းဆီးခံခဲ့ရပါတယ်။မန္တလေးမှာတော့လျှက်စစ်မီတာရုံးတစ်ခုမှာပောက်ကွဲမှုဖြစ်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီအခြေအနေတွေကိုစူးစီးပြီးရန်ကုန်ကပေးပို့တဲ့သတင်းမမျှတစင်အောင်ပြောပြပေးပါရှင်။
ဒီကနေ့မနေ့အစောပိုင်းကရန်ကုန်တာမွေမြို့နယ်ယူစနာပလာဇာနားမှာလုပ်တဲ့အာဇာနီနေ့အကျိုးစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြစစ်ကြောင်းကိုစစ်တပ်ကအင်အားအလုံးအင်းနဲ့ပစ်ခတ်ဖြိုခွဲခဲ့တာကြောင့်လူငယ်6ဦးထက်မင်းဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့လုံမယ်ဆန္ဒပြပွဲအစီအစဉ်တွေပေါက်ကြားသွားပြီးတဲ့နောက်နေရာရွှေ့ပြီးတော့လုခဲ့ပေမဲ့အခုလိုပစ်ခတ်ဖြိုခွဲပြီးတော့ဖမ်းဆီးခံခဲ့ရတာလို့ဒီကနေ့တပိတ်စစ်ကြောင်းမှဥဆောင်ပါဝင်သူတူက VOA ကိုပြောပါတယ
်။မနေ့ကတော့ကျွန်တော်၈နိုင်ခဲ့ဒီအမှားပါပြန်မို့မလို့ကျွန်တော်ဒီတပိတ်တွေဟာရှိရသေးလား။အဲ့ဒီတပိတ်ကိုကျွန်တော်ပေါ့မဲ့ဆိုရင်ကျွန်တော်ဒီတပိတ်လုပ်တဲ့နေရာမှာကတော့ရှင်းရအောင်လို့အများကြီးချားလို့မရှိရမနေ့ကတော့ကျွန်တော်ရှင်းရအောင်ဆိုအဲ့လိုဒီညရုံးနဲ့မှာအပြင်မှာဆက်ပြီးတော့ကျွန်တော်ဆောက်တယ်။ကျွန်တော်ပထမဆုံးဆောက်ပြီးတော့ဘုံလုံးမနေရမှာဘုံတို့ရရဲ့တော့လမ်းလေးတွေကိုရှာရဲလင်းဝဲနေ။အဲလိုမျိုးကလင်းဝဲတွေဖုန်းကြီးစစ်တိုင်းပိုင်းပြောင်းလို့ပြီးတော့အဲလိုမျိုးစစ်တဲ့ချိန်မှာမရောက်ခန်းနိုင်ရဲ့ကြာအဲ့ဒါတော့အတူတူလေးနေရသေးပေါ့။အဲ့ဒါနဲ့ကျွန်တော်ဒီတပိတ်ညမှာသူတို့ဝင်စီးတော့ကျွန်တော်ကယူဇနာပလာဇာကိုချောင်းပြောင်းလိုက်တယ်ဗျာ။ပြောင်းလာယူဇနာပလာဇာရှိမှကျွန်တော်အချိန်55စက္ကန့်လောက်ပဲရအောင်ရပြီးတော့ကျွန်တော်မကြောက်စစ်ကားခဏချီရောက်လာရင်အဲ့လိုဖြိုခွင်းလာမျိုးဖြစ်လာတယ်။ကောင်းလေးသုံးဆောင်တဲ့ကောင်းမလေးကဆိုင်နဲ့ဝင်ကြည့်ရချင်တယ်။အဲ့ဆိုင်ကြီးဝင်ပါလာတယ်။နောက်ပြီးတော့ကျွန်တော်အဲ့မပြောက်ချဆိုင်ကနေဟိုတယ်6ရောက်တော့အတည်ပြုလို့ရတာပဲ
။လူငယ်အင်အား90နီးပါးလောက်နဲ့လူမျိုးကြီးဝါရဖေရှားကြအာဇာနီဟာကိုဦးမကဆိုတဲ့ခေါင်းစည်းစာတန်းကင်ပြီးအာဏာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြတာပါ။စစ်ကောင်စီကကိုဗစ်ကူးစက်မှုတွေတိုးလာနေတာကြောင့်ဇူလိုင်လ18ရက်စနေနေ့ကစလို့ရုံးပိတ်ရက်ရှိ9ရက်စတိုက်ပိတ်ထားပြီးတော့မလို့အပ်ပဲအိမ်ပြေမထွက်ကြဘူးနဲ့မလိုက်နိုင်ရင်တဘာဝဘေးရန်ရဲ့တာစီကာကွယ်ရေးဥပဒေအရအရေးယူမယ်လို့ထုတ်ပြန်ထားတာရှိပါတယ်။ဒီလိုထုတ်ပြန်တာကဇူလိုင်လ19ရက်အာဇာနီနေ့နဲ့နှီးတဲ့အချိန်မှထုတ်ပြန်တာဖြစ်တဲ့အတွက်ဒါဟာစစ်ကောင်စီကပြည်သူတွေအာဇာနီနေ့မှာဆီယနာရှင်ဆန့်ကျင်လှုပ်ရှားမှုတွေအများကြီးမလုပ်နိုင်မှုရည်ရွယ်တာမျိုးဖြစ်နိုင်တယ်လို့ဆန္ဒပြခေါင်းဆောင်တဦးကပြောပါတယ်။မန္တလေးတိုင်းပြည်ကြီးတခုမြို့နယ်မှာတော့ဒီကနေ့မနေ့ပိုင်းကလျှက်စစ်မီတာရုံးမှာမီတာဆောင်သူတွေရောက်နေကြတဲ့အချိန်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရသူတွေရှိတဲ့အကြောင်းဒေသခံတူက VOA ကိုအတည်ပြုပြောပါတယ
်။မနေ့9လဆိုရဖြစ်တော့အဲဒီမီတာလားဆောင်သူတွေရောရှိတယ်။အဲ့မှာကထိတာ10ရက်လောက်ထိ10ရက်လောက်က2ရက်ကပုံပဲရတော့ပေါ့နော်။ 2ရက်ကဆေးရတယ်ဆေးရတော့လိုက်ရတယ်ဆေးတလဲရတော့နော်အဲ့ဒီမှာကဝန်ထမ်း2ယောက်ပါတယ်ဒီရတာ6ယောက်ပေါ့နော်အေးစီပါဦးဗျာဘုံကစိုက်ကဲဒီစိုက်စိုက်ကဲလေးကိုထည့်ပြီးတော့အဝေးရနေတယ်ခွေးရ
ရန်ကုန်တိုင်းသူဝနာမြို့နယ်ကလျှက်စစ်မီတာရုံမှလည်းဒီကနေ့ညနေပိုင်းမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ထိခိုက်မှုအခြေအနေကိုမသိရသေးပေမဲ့စစ်တပ်တွေကလမ်းပိတ်ပြီးတော့စစ်ဆေးနေတယ်လို့သူဝနာမြို့နယ်မှာနေထိုင်သူတဦးကအတည်ပြုပြောပါတယ်စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေတဲ့ကြားမှာမန္တလေးကလေးမုံရွာဖားကန့်ဒဝဲစတဲ့နိုင်ငံတော်ဝန်ကမြို့တွေမှာဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ရှိခဲ့ပါတယ်ရှင်